ဒေါ်ဆန်းစုကြည်အားဒီကနေ့အင်္ဂါနေ့မှာတော့ပြင်သစ်နိုင်ငံ Strasbourg ကိုသွားရောက်မှာဖြစ်ပြီးလွန်ခဲ့တဲ့23နှစ်ကချီးမြှင့်ခြင်းခံခဲ့ရတဲ့ EU ဥရောပသမဂ္ဂရဲ့အထင်ကြီး Sakharov လူခွင့်ရေးစုကိုလက်ခံရယူမှာဖြစ်ပါတယ်ခင်ဗျာ။အခုတခါကလေးအခွင့်အရေးနဲ့ပတ်သက်တဲ့သတင်းလွှာတစ်ပုဒ်ကိုကြားရပါမယ်။မြန်မာနိုင်ငံဟာကလေးအခွင့်အရေးတွေကိုအကာအကွယ်ပေးနေတယ်လို့ကလေးတွေအတွက်ကျန်းမာရေးပညာရေးရပိုင်ခွင့်တွေအတွက်အမျိုးသားအဆင့်စီမံကိန်းချမှတ်ဆောင်ရွက်နေတယ်လို့ကုလသမဂ္ဂအထွေထွေညီလာခံကိုမြန်မာကိုယ်စားလှယ်အဖွဲ့ကတင်ပြခဲ့ပါတယ်။ပရိပက္ခဖြစ်တဲ့နေရာကကလေးတွေအတွက်လည်းအကာအကွယ်ပေးမှုတွေကိုနိုင်ငံတကာနဲ့လက်တွဲဆောင်ရွက်နေပါတယ်လို့ပြောသွားပါတယ်။ကုသားညွန်ကအပြည့်စုံကိုတင်ဆက်မှာပါ
။ကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီလို့ခေါ်တဲ့ဒီလူခွင့်ရေးဆန်ရကိစ္စရပ်တွေကိုဆွေးနွေးကြတဲ့စည်းဝေးပွဲအတွင်းမှာမြန်မာနိုင်ငံအနေနဲ့နိုင်ငံတကာစံနှုန်းစံထားတွေအတိုင်းကလေးခွင့်ရေးအတွက်ကာကွယ်စောင့်ရှောက်မှုတွေကိုအမျိုးသားအဆင့်စီမံကိန်းတွေရေးဆွဲပြီးတော့ဆောင်ရွက်ခဲ့တယ်လို့မြန်မာအစိုးရကိုယ်စားလှယ်ဦးကျော်သူငင်းကတင်ပြသွားတာပါ။ပြီးခဲ့တဲ့အောက်တိုဘာလ2018မှာဒီကဘာတဝှမ်းနိုင်ငံအရရရဲ့ကလေးခွင့်ရေးဆိုင်ရာကာကွယ်စောင့်ရှောက်မှုတွေကိုတင်ပြကြရမှာမြန်မာကူစလေဘက်ကလည်းဒီမြန်မာအစိုးရအနေနဲ့လက်တွေ့ဆောင်ရွက်ချက်တွေကိုရှင်းပြသွားပါတယ်။ပညာရေးနဲ့ပတ်သက်ပြီးတော့အခမဲ့ခြေခံပညာရေးစနစ်ကို2017-2022ပညာသင်နှစ်ကစပြီးတော့လက်တွေ့ကြကြနဲ့စတင်ဆောင်ရွက်တယ်လို့ပဲတစ်ဖက်မှာပုဂ္ဂလိကဘိုင်းကိုလည်းပညာရေးဝန်ဆောင်မှုလုပ်ငန်းပိုင်းတွေကိုလှုပ်ဆောင်ခွင့်ပေးခဲ့တယ်လို့မြန်မာကူစလေကပြောပါတယ
် This newly initiated program will ensure that all primary school students are provided textbook free of charge moreover
ဒီစီစဉ်ရအခြေခံပညာကျောင်းသားတွေကိုဖတ်စာအုပ်တွေကိုအခမဲ့ဖြန့်ဝေထောက်ပံ့ခဲ့ပါတယ်ဒါအပြင်မကြာခင်ကစပြီးပုဂ္ဂလိကဘိုင်းတွေကိုလည်းအစိုးရအဆင့်ပညာရေးနဲ့တန်းတူပညာရေးဝန်ဆောင်မှုလုပ်ငန်းတွေမှာလုပ်ကိုင်ခွင့်ပေးခဲ့ပါတယ်ဒါအပြင် 2004-2005 ပညာသင်နှစ်တွေကစပြီးတော့ကျောင်းသင်ခန်းစာတွေမှာလူအခွင့်အရေးပညာပေးတွေကထည့်သွင်းခဲ့ပါတယ်။ဒါကျောင်းသားတွေအနေနဲ့လူအခွင့်အရေးနဲ့လူအဖွဲ့အစည်းအတွင်းနိုင်ငံသားကျင့်ဝတ်တွေကိုနားလည်သဘောပေါက်အောင်ရည်ရွယ်ပါတယ
်။ပညာရေးပြင်ကျမ်းမာရေးကဏ္ဍမှာလည်းအမျိုးသားအဆင့်စီမံကိန်းရေးဆွဲပြီးတော့ဆောင်ရွက်ခဲ့တယ်ဆိုပြီးတော့မြန်မာဆွေရကိုယ်စားလှယ်ကရှင်းလင်းသွားပါတယ
်။ To provide better healthcare for children, the government has been implementing a national plan of action for children 2006-2000.
ကလေးတွေအတွက်ကျန်းမာရေးစောင့်ရှောက်မှုတိုးမြင့်ဆောင်ရွက်မှုအနေနဲ့2006ကနေ2015ခုနှစ်အထိကလေးတွေအတွက်အမျိုးသားစီမံကိန်းကိုချမှတ်ဆောင်ရွက်ခဲ့ပါတယ်။အဲ့ဒီမှာအဟာရပြည့်ဝမှု၊ရေသန့်ရရှိမှု၊ပညာရေးနဲ့ကလေးငယ်ဖွံ့ဖြိုးတိုးတက်ရေးကလေးငယ်အခွင့်အရေးကာကွယ်ရေးတို့ပါဝင်ပါတယ်။ကလေးငယ်တွေအတွက်ယောဂကြိုတင်ကာကွယ်ရေးအစီအစဉ်တွေကိုလည်းဂျပန်နဲ့ UNICEF ကုလသမဂ္ဂကလေးများရံမုံငွေအဖွဲ့တို့အကူအညီနဲ့ဆောင်ရွက်ပေးခဲ့ပါတယ်
။မြန်မာနိုင်ငံဟာ1992ခုနှစ်ကတည်းကဒီကုလသမဂ္ဂရဲ့ကလေးခွင့်ရေးစာချုပ်အဖွဲ့ဝင်နိုင်ငံဖြစ်ခဲ့တယ်လို့ပဲမြန်မာနိုင်ငံထဲမှာဒီကလေးတငယ်ဥပဒေတရက်ကိုလည်းပြဋ္ဌာန်းခဲ့ပါတယ်။ဒါပေမဲ့လည်းကလေးခွင့်ရေးချိုးဖောက်မှုတွေအထူးသဖြင့်ကတော့ဒီကလေးစစ်သားစုဆောင်းအသုံးပြုမှုတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဟာဂနေ့အချိန်ထိကိုပဲလူခွင့်ရေးအဖွဲ့ရဲ့ပြင်းပြင်းထန်ထန်ဝေဖန်မှုကိုခံနေရတာပါကလေးစစ်သားအသုံးပြုမှုအဆုံးသတ်ရေးအတွက်အရေးယူအစီအစဉ်တရက်ကိုဒီကုလသမဂ္ဂနဲ့2012ခုနှစ်အတွင်းမှာလက်မှတ်ထိုးနိုင်ခဲ့တာဟာသမိုင်းဝင်တိုးတက်အောင်မြင်မှုတရက်ဖြစ်တယ်ဆိုပြီးတော့မြန်မာအစိုးရကိုယ်စားလှယ်ကအထူးထည်ညီလာခံကိုတင်ပြခဲ့ပါတယ
် Since the signing of the plan of action there has been no more cases of new recruitment of underage into
အရေးယူဆောင်ရွက်သဘောတူညီချက်ကိုကုလသမဂ္ဂနဲ့လက်မှတ်ထိုးပြီးကတည်းကအသက်မပြည့်သေးတဲ့ကလေးငယ်တွေကိုစစ်ထဲစုဆောင်းတာမျိုးမရှိတော့ပါဘူး။ဒါမျိုးမဖြစ်အောင်စစ်သားစုဆောင်းရေးဌာနကိုလည်းစောင့်ကြည့်စစ်ဆေးတဲ့စနစ်တွေလုပ်ထားပါရတယ်။2012ခုနှစ်အတွင်းမှာပဲအသက်မပြည့်သေးတဲ့ကလေးငယ်138ဦးကိုစစ်တပ်ကနေသက်ဆိုင်ရာကိုပြန်လည်လွှဲပြောင်းပေးအပ်ခဲ့ပါတယ
်။မြန်မာနိုင်ငံဟာဒီနိုင်ငံတကာလူခွင့်ရေးစာချုပ်စာတမ်းတွေအနက်ကလေးခွင့်ရေးနဲ့အမျိုးသမီးခွင့်ရေးတွေကိုပဲအဓိကလက်မှတ်ထိုးထားတဲ့နိုင်ငံဖြစ်ပါတယ်။ဒါပေမဲ့လည်းကလေးစစ်သားအသုံးပြုမှုအပါအဝင်အသက်မပြည့်သေးတဲ့ကလေးငယ်တွေကိုလှုပ်ခိုင်းစေတဲ့ကိစ္စနောက်တစ်ခြားတစ်ဖက်မှာကလေးငယ်နဲ့ကိုဝင်ဆောင်မိခင်ကျမကြီးနင်းကြမှုအခြေအနေတွေဟာနိုင်ငံတကာမှာတော့ဝေဖန်ပြောဆိုစရာဖြစ်ရှိနေသေးပါခင်ဗျာ